ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်အခံပါတီတွေကအောက်လွှတ်တော်အမှန်နေရာ900မှာ200အများစုကိုအနိုင်ရရှိခဲ့ပြီး2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတော့ဝန်ကြီးချုပ်ရာထူးယူထားတဲ့ဗိုလ်ချုပ်ဟောင်းပရယုတ်ချန်အိုချာကိုထိုးနှက်နိုင်ခဲ့ပါတယ်။တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲရလဒ်တွေအရာရှေးရိုးဆွဲနိုင်ငံရေးမလိုလားကြောင်းအထင်အရှားပြသနေပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကန့်သတ်ဖို့နဲ့ဘရင်စနစ်ကိုပြုပြင်ပြောင်းလဲလိုတဲ့လူငယ်မဲဆန္ဒရှင်တွေရဲ့သဘောထားတွေကိုထင်ရှားစေခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရစိတ်ကိုဘလို့ပုံစံဖွဲ့စည်းနိုင်မလဲဆိုတာကတော့လက်ရှိမှာရှင်းရှင်းလင်းလင်းပုံမပေါ်သေးပဲနောက်ဘက်ကစစ်နိုင်စစ်ဆက်ညီနိုင်မှုတွေနဲ့မြို့မောင်းအစိုးရဖွဲ့ရေးဆွေးနွေးပွဲတွေမှာကအရေးပါအခရာကြလာဖို့ရှိပါတယ်။တနင်္လာနေ့မှာမဲအားလုံးနေပါကိုရည်သွက်ပြီးတဲ့နောက်မှာတော့အပြောင်းလဲကိုလိုလားတဲ့ရှေ့သူချီ Move Forward Party ကအမဲအများဆုံးရထားပြီးတော့မဲဆန္ဒနယ်400မှာလူလူဆန္ဒမဲ24ရာခိုင်နှုန်းရရှိထားပါတယ်။ဒါကြောင့်အောက်လွှတ်တော်ရဲ့အမှတ်နေရာ150တနင်္လာကိုအနိုင်ရခဲ့ပြီးတော့အချိုးကျခွဲဝေပေးတဲ့အမှတ်နေရာ100မှာလဲ36ရာခိုင်နှုန်းကျော်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒုတိယနေရာမှာတော့အထက်ကအတိုက်ခံဖြစ်တဲ့ဖွဲ့တိုင်းပါတီရှိနေပြီးစုစုပေါင်းအမှတ်နေရာ142ရာအနိုင်ရတယ်လို့ခန့်မှန်းထားပါတယ်။လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့ပါတီကတော့မဲဆန္ဒနဲ့36နေရာမှာအနိုင်ရရှိတယ်လို့တွက်ချက်ထားပြီးမဲဆန္ဒနဲ့အရာပြင်စမနေရာမှာချိန်ပြီးတော့ပါတီထောက်ခံမှုပြဇာအရာဆိုရင်တော့တတိယနေရာမှာရှိနေပါတယ်။ရွေးကောက်ပွဲကော်မရှင်ကတရားဝင်ရလဒ်တွေမကျင်းညာခင်အပြောင်းအလဲတွေဖြစ်နိုင်သေးတယ်လို့လေ့လာသူတွေကထောက်ပြကြပြီးတော့လုပ်ငန်းရှင်တွေက85ရက်အထိကြာမြင့်နိုင်ပြီးမဲရလဒ်တွေအပေါ်မှာဥပဒေလမ်းကြောင်းကနေပြန်လည်စင်ခေါ်မှုတွေလည်းဖြစ်လာနိုင်ပါသေးတယ်။